ဘာသာရေးပြိပခတွေအထီးကယုံးနေနဲ့အကြောင်းအမျိုးမျိုးကြောင့်ပိတ်သိမ်းခံရပြီးဒီနေ့အထိပြန်လည်ဖွင့်လှစ်ခွင့်မရသေးတဲ့ဗလီ64လုံးကိုအ мян ဆုံးဖွင့်လှစ်ခွင့်ပေးဖို့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့သက်ဆိုင်ရာဌာနတွေကိုအော်တိုဘာလ10ရက်နေ့တုန်းကစာရေးသားပေးဖို့တောင်းဆိုထားပါတယ်။အရင်ကတမျိုးနယ်ချင်းစီပိတ်သိမ်းခံရတဲ့ဗလီတွေဘာသာရေးစာသင်ကျောင်းတွေပြန်ဖွင့်ခွင့်ရရှိရေးတောင်းဆိုခဲ့ပြီးမဲ့မထူးတာကြောင့်အခုလိုစူပေါင်းတောင်းဆိုတာဖြစ်ပြီးပြန်ဖွင့်ခွင့်ပေးမယ်လို့မျှော်လင့်ကြောင်းပိတ်သိမ်းဖြက်စည်းခံဗလီများပြန်လည်ဖွင့်လှစ်ခွင့်ရရှိရေးကော်မတီပြောရေးဆိုခွင့်ရှိသူဦးမောင်မောင်မြင့်ကပြောပါတယ်
။ကျွန်တော်တို့ကအရင်လဲဒီຢာတွေကိုလေးဖွင့်ပေးဖို့ဆိုပြီးတော့တောက်လျှောက်ပဲစူးစမ်းခဲ့တာပါ။ဟောဒါပေမဲ့ဒေသအလိုက်ပဲစူးစမ်းလို့လေကျွန်တော်တို့ဒါကတော့သာသမိကအဆောက်အုံတွေဘာသာရေးဝေပြူဆောင်တွေဖြစ်တဲ့အတွက်ဒါဒီတည့်ရက်စောပြီးတော့ဖွင့်ရတယ်တည့်ရက်ပို့ပြီးတော့ဒါကျွန်တော်တို့အတွက်ကောတိုင်းပြည်အတွက်ကောအားလုံးအတွက်ကောအကုန်အကျိုးရှိမဲ့ကိစ္စပါ
။ပိတ်သိမ်းခံဗလီတွေပြန်ဖွင့်ခွင့်ရရှိရေးတောင်းဆိုရတဲ့ပတ်သက်ပြီးသာသနာ၏ဦးစီးဌာနညွှန်ကြားရေးမှူးဦးအောင်စန်းဝင်းကို RFA ကမေးမြန်းရမှာတော့သူ့အနေနဲ့ဒီကိစ္စကိုမသိရသေးဘူးလို့ပြောပါတယ်
။ကျွန်တော်မသိသေးတာကျွန်တော်ခီးထွက်နေလို့မသိသေးတာန
ော်။မြန်မာနိုင်ငံမှာ1962ခုနှစ်ဦးနေဝင်အာဏာသိမ်းပြီးကတည်းကလက်ရှိအစိုးရအထိအကြောင်းအမျိုးမျိုးကြောင့်ပိတ်သိမ်းခံရတဲ့အစ္စလာမ်ဘာသာဝင်တွေဝိပုယျာဗလီတွေဘာသာရေးစာသင်ကျောင်းတွေပြန်လည်ဖွင့်လှစ်ခွင့်ရရှိရေးအတွက်အစ္စလာမ်ဘာသာဝင်တချို့ကဥဆောင်ပြီးစည်းရင်းကောက်ယူနေတာလည်းဖြစ်ပါတယ်။လက်တလောဒီကော်မတီကိုတနိုင်ငံလုံးကပိတ်သိမ်းဖြက်စီကံဗလီနဲ့ဘာသာရေးကြောင်140ကျော်စည်ရင်ရရှိထားပြီးအဲ့ဒီထဲကအထောက်ထားခိုင်လုံနဲ့64လုံစည်ရင်ကိုအရင်တပြတောင်းဆိုထားတာလို့ကော်မတီတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ကြန့်ရှိနေတဲ့ပိတ်သိမ်းခံဗလီစည်ရင်ကိုဆက်လက်ကောက်ခံနေပြီးနိုင်ငံတော်သမ္မတနိုင်ငံကာကွယ်ရေးဦးစီးချုပ်စားတဲ့ဌာနဆိုင်ရာတွေကိုတင်ပြတောင်းဆိုသွားမယ်လို့ပိတ်သိမ်းခံဗလီတွေပြန်လည်ဖွင့်လှစ်ခွင့်ရရှိရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်ပိတ်သိမ်းခံဗလီတွေပြန်လည်ဖွင့်လှစ်ခွင့်ရရှိရေးတောင်းဆိုတာဟာဖြစ်တည်တဲ့ကိစ္စဖြစ်ပြီးနောက်တောင်ကျနေပြီလို့အစ္စလာမ်ဘာသာရေးခေါင်းဆောင်လည်းဖြစ်ကိုဖီအာနန်ကော်မရှင်ဝင်လည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ်အ
ဲ့တော့ဝိပုဘုအတွက်နေရအစ္စလာမ်လုံးနေပါလေဒါ ਉਹ လည်းအစိုးရအဆက်သက်ကတည်တယ်ဒီလိုကျွန်တော်တို့မျိုးသက်တွေမှာဆိုလို့ရှိရင်အသက်သာတောက်ခွင့်မပေးတဲ့ယာယီဝိပုဆောင်တွေကိုလူနေအခန်းတွေမှာတို့ကခွင့်ပြုထားတယ်လေရှိပြီးသားပိတ်နေတဲ့ပလီလေးတွေကိုပြန်ဖွင့်လိုက်ရင်ကိုတော်တော်လေးကိုအဆင်ပြေသွားမယ်သဘောရှိတဲ့အတွက်ကြောင့်ဒါဟာမစိုးပါဘူးဟုတ်တယ်လုတ်တင်လာတော်တော်တော်ကြားနေပါပြီလို့ကျွန်တော်တို့ပြောချင်ပါတယ်ခင
်ဗျအစ္စလာမ်ဘာသာဝင်တွေဝိပုတဲ့ပလီဝတ်ကြောင်းတွေကို1962ခုနှစ်ကတည်းကဒီနေ့အထိအသက်ဆောင်လောက်ခွင့်မရသလိုရှိပြီးသားပလီတွေကိုလည်းအကြောင်းအမျိုးမျိုးကြောင့်ပိတ်သိမ်းခံရတာတွေရှိနေတာကြောင့်အစ္စလာမ်ဘာသာဝင်တွေမှာဝိပုဖို့အခက်အခဲတွေရှိနေတယ်လို့ဦးအေးလွင်ကပြောပါတယ်ပိတ်သိမ်းခံဗလီတွေပြန်လည်ဖွင့်လှစ်ခွင့်ရရှိရေးတောင်းဆိုရတဲ့ပတ်သက်ပြီးမြောက်ဝတီမင်းကြီးဆရာတော်အရှင်အရိယဝန္ဒဘိဝန္ဒကိုရှောက်ထားမေးမြန်းရမှာတော့ဘာသာရေးနှိကွတ်တာမျိုးတွေမဖြစ်သင့်ဘဲအထောက်အထားခိုင်လုံတဲ့ဗလီတွေဆိုဖွင့်လှစ်ခွင့်ပေးသင့်တယ်လို့မိန့်ပါတယ
်စစ်ပြီးတော့ပေးသင့်ရင်ပေးတာကောင်းတာပေါ့ဗျာတချို့ဟာတွေကစစ်စစ်လို့တစုံတရာပေါ့လေမသိတော့တာတို့ဥရိနဲ့မညီတာတို့တခုခုရှိခဲ့ရင်တော့လေဒါကကြတော့နည်းနည်းပြန်ပြီးတော့စဉ်းစားအောင်ပါပေါ့နော်ညို့အောင်လုပ်ဖို့လို့ဘာလို့စတည်ဒီဘာသာကြီးကောင်းကောင်းမွန်မွန်လုတ်ကြိုင်နေတာကခုနကလွတ်လပ်ခွင့်မပေးဘဲနဲ့လုတ်တာကတော့မကောင်းဘူးပေါ့ဗျာ
ပိတ်သိမ်းခံဗလီတွေပြန်လည်ဖွင့်လှစ်ခွင့်ရရှိရေးနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကို RFA ကဆက်သွယ်မေးမြန်းရမှာတော့သူတို့ပါတီမူဝါဒမှာလွတ်လပ်စွာကိုးကွယ်ခွင့်ဆိုတာရှိပြီးဗလီတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာကစီစစ်ခွင့်ပြုလိမ့်မယ်လို့ပြောပါတယ်
ဒီပလီတွေပြန်ဖွင့်ဖို့ဆိုတာကျွန်တော်တို့ဒီကာဝေးပြည်ကြီးချုပ်ကပလီများကိုသွားရောက်ပြီးလှူဒါန်းပြီးအပီပါပေါ်ပေါက်လာတာပါအဲတော့ကျွန်တော်တို့ကဒီပလီများကိုပိတ်သိမ်းရခြင်းတစ်ခုချင်းရဲ့အကြောင်းအရာကိုကျွန်တော်တို့ဒီသိပြီးတော့မှသက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်တွေကစဉ်းစားဆုံးဖြတ်မှာဖြစ်ပါတယ်ကျွန်တော်တို့ရဲ့မူကတော့ဘာသာတရားတိုင်းကျွန်တော်တို့နိုင်ငံသားတိုင်းကတော့ဘာသာပြည်ကြီးကိုလွတ်လပ်စွာကိုယ်ပိုင်ရှိရမယ်ဆိုတာကကျွန်တော်တို့မူပါတယ
်ပြီးခဲ့တဲ့လတုန်းကတမတော်ကာကွယ်ရေးဦးစီးချုပ်နဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်တွေတွေ့ဆုံရမှာလဲဗလီတွေပြန်ဖွင့်ခွင့်ပေးဖို့တောင်းဆိုခဲ့ဘူးပါတယ်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကိုမေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိစီးရင်တွေအရပဲခူးမန္တလေးနဲ့အေယာဝတီစတဲ့တိုင်းဒေသကြီးတွေမှာပိတ်သိမ်းခံရတာဖျက်ဆီးခံရတာတွေအများဆုံးတွေ့ရပါတယ်ရခိုင်ပြည်နယ်ကတိုက်ခိုက်ဖျက်ဆီးခံရတဲ့ပိတ်သိမ်းခံရတဲ့ဗလီစီးရင်ကိုတော့အဲ့ဒီဒေသမှာနေထိုင်သူအများအပြားဘင်္ဂလားဒေ့နိုင်ငံဘက်ကိုထွက်ပြေးသွားတာကြောင့်ဆက်သွယ်ကောက်ယူဖို့ခက်ခဲနေတယ်လို့သိရပါတယ်။ အစ္စလာမ်ဘာသာဝင်တွေဟာသူတို့ဒေသမှာရှိတဲ့ပိတ်သိမ်းခံရတဲ့ဗလီတွေဘာသာရေးစာတင်ကြောင်းတွေပြန်လည်ဖုံးလွှဲခွင့်ရရှိရေးစာတင်ခဲ့ပြီမဲ့မထူးခြားတာကြောင့်အခုအချိန်ဟာတနိုင်ငံလုံးစုပေါင်းပြီးပိတ်သိမ်းခံဖြတ်စည်းခံဗလီတွေပြန်လည်ဖုံးလွှဲခွင့်ရရှိရေးစုပေါင်းတောင်းဆိုတာလည်းဖြစ်ပါတယ်။1998ခုနှစ်ကကောက်ယူထားတဲ့စည်ရင်းတွေအရရခိုင်ပြည်နယ်ကလွဲပြီးမြန်မာတနိုင်ငံလုံးမှာဗလီတစ်ထောင်နီးပါးရှိကြောင်းပိတ်သိမ်းဖြတ်စည်းခံဗလီများပြန်လည်ဖုံးလွှဲခွင့်ရရှိရေးကော်မတီထံကသိရပါတယ်။ကျွန်တော်ကျော်လွင်ဦးပါ။